ဟောင်ကောင်မှာတော့နိုင်ငံတော်ကြီးညိုပြက်စီမှုနဲ့တရားစွဲခံထားတဲ့သတင်းတောင်နှစ်ယောက်ကိုဒီနေ့ပြစ်ဒဏ်ချလိုက်ပါတယ်။တရုတ်ဘာသာနဲ့ထုတ်ဝေတဲ့ Stand News သတင်းဌာနကအက်ဒီတာချုပ်ဟောင်ချွန်ဖေးခွန်းကိုထောင်ဒဏ်22လချမှတ်လိုက်ပြီးယာယီအက်ဒီတာချုပ် Patrick Lam ကိုတော့လျှော့ရက်နဲ့အချင်းထောင်ထဲမှာထိန်းသိမ်းခံထားရတဲ့ရက်တွေကြောင့်ထောင်ထဲမှာပြစ်ဒဏ်ဆက်ခံကြရမလိုတော့ဘူးလို့ဆုံးဖြတ်လိုက်ပါတယ်။အခုလိုသတင်းတောင်နှစ်ဦးပြစ်ဒဏ်ဆင်ရင်ခံရတာဟာတစ်ချိန်လုံးကအာရှရဲ့သတင်းလွတ်လပ်ခွင့်အရှိဆုံးမီရှူးတစ်ဆောင်ဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းရဲ့သတင်းလွတ်လပ်ခွင့်ကိုစမ်းသပ်တဲ့မှုဖြစ်အများကကြေကြေပြန့်နဲ့ရှုမြင်ကြပါတယ်။အက်ဒီတာချုပ်ဟောင်ချွန်ဖိုခန်နဲ့ယာယီအက်ဒီတာချုပ်ပက်ထရစ်ဘလန်တို့ဟာ1998ခုနှစ်ဗြိတိန်အုပ်ချုပ်မှုအောက်ကလွှဲပြောင်းပြီးနောက်ပိုင်းကိုလိုနီခေတ်ကကျင့်သုံးခဲ့တဲ့နိုင်ငံတော်အကြီးအကျယ်ပြတ်မှုပုံကံမှုနဲ့ပထမဆုံးတရားစစ်ဆေးခံရတဲ့သတင်းတောက်တွေလည်းဖြစ်ပါတယ်ခင်ဗျ။